သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကအမေရိကန်ကွန်ဂရက်စ်လွှတ်တော်အဆောက်အုံနဲ့အာဓမ္မဝင်ရောက်ဆန္ဒပြဖို့ကြိုးစားရကြောင်းကွန်ဂရက်စ်လွှတ်တော်ရဲတပ်ဖွဲ့ကလူကြိုရေးအကြောင်းပြချက်နဲ့လွှတ်တော်ပရဝန်တွင်အသွါအလာအားလုံးကိုဗုဒ္ဓဦးနှင့်မလွဲပိုင်းမှပိတ်ပင်လိုက်ပါတယ်။ဆန္ဒပြသူတွေလွှတ်တော်အတွင်းအတင်းဝင်ရောက်တဲ့အချိန်မှာအထက်နဲ့အောက်လွှတ်တော်အမတ်တွေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုသမ္မတအဖြစ်မဲခွဲအတည်ပြုဖို့ဆွေးနွေးနေချိန်လည်းဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကိုသမ္မတရွေးချယ်ရေးအဖွဲ့ကပေးအပ်ထားတဲ့မဲတွေကိုအတည်ပြုပေးဖို့လှုံ့ဆော်နေတဲ့အထက်လွှတ်တော်စည်းဝေးကိုလည်းရွှေ့ဆိုင်းလိုက်ရပါတယ်။ဒုတိယသမ္မတဘိုက်ပန်စ်ကိုရှုပ်ဝဲလုံခြုံရေးတပ်ဖွဲ့တွေကလွှတ်တော်အဆောက်အဦမြေရောက်လှိုင်ကူပေါက်ထဲကိုအကာအကွယ်ပေးခေါ်ဆောင်သွားခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။လူမှုမီဒီယာတွေနဲ့အမေရိကန်မီဒီယာတွေမှာပြသနေတဲ့ဗီဒီယိုတွေမှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကရဲတပ်ဖွဲ့တွေအတားအဆီးလှုပ်ထားတဲ့စည်းကိုကြော်ပြီးလွှတ်တော်အဆောက်အဦရဲ့ဝင်ရောက်တာကိုတွေ့ရပါတယ်။တချို့ဆန္ဒပြသူတွေကအောက်လွှတ်တော်ခံမတကားကိုဖွင့်ဖို့ကြိုးစားတာကြောင့်ရဲရုံဘုံတွေအုံပြုဖို့အစင်းသင်းလှုပ်ဆောင်ထားခဲ့ရတယ်လို့လည်း TV သတင်းဌာနတစ်ခုကပြောပါရယ်။သမရရွေးကောက်ပွဲကိုလွှတ်တော်မှာအတည်ပြုတာကအရင်ကပုံမှန်လှုပ်ရွေးလှုပ်စဉ်ကိစ္စတစ်ခုဖြစ်ပေမဲ့ဒီနှစ်မှာတော့ Republican အမတ်တချို့ကရွေးကောက်ပွဲရလဒ်ကိုလက်မခံဘဲကန့်ကွက်ခဲ့ကြပါရယ်။သမရဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမရှိသေးပါဘူး။လွှတ်တော်ရဲ့လူအုပ်ကြီးရောက်ရှိပြီးရဲတပ်ဖွဲ့နဲ့ရုံးရင်းစံကတ်ဖြစ်နေချိန်မှာပဲသမရထရမ့်ကလွှတ်တော်ရဲတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကူအညီပေးကြဖို့နဲ့ငြင်းငြင်းချမ်းချမ်းနေကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းတဲ့စာကို Twitter မှာရေးသားထားပါတယ်။ Washington DC မြို့တော်ဝန် Maria Boxer ကတော့ဒေသစံတော်ချိန်ည6နာရီကစလို့မြို့တော်ရဲ့ညမထွက်ရမယ့် Curfew ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွှတ်တော်စည်းဝေးမရနာခင်ကလေးမှာပဲအထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကရွေးကောက်ပွဲရလဒ်ကိုပြန်ပြန်မှာမဟုတ်ပဲ American ပြည်သူတွေရဲ့ဆုံးဖြတ်ချက်မဲရီအပေါ်လေးစားလိုက်နာသွားမယ်လို့ပြောပါရယ်